စကိုင်းတိုင်းဒေသကြီးနာဂဒေသနန်းယွမြို့နယ်ရှန်ဟဲလုံမြို့အုပ်စုရှန်ဟဲပေါ်ကိုကျွော်ရီမှာကလေးငယ်လေးတွေဖြားနာပြီးတော့ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာလ10ရက်နေ့အထိသတင်းတစ်ပတ်အတွင်းမှာတော့အသက်10နှစ်အောက်ကလေးငယ်5ဦးသေဆုံးခဲ့ပါတယ်။အခြေအနေအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်
။စကိုင်းတိုင်းနာဂဒေသနန်းယွမြို့နယ်အတွင်းမှာကလေးလူကြီးတွေအတော်များများဖြားနာနေကြပြီးအဲ့ဒီထဲကအသက်10နှစ်အောက်ကလေးတွေဟာဖြားနာပြီးသေဆုံးတာ5ဦးရှိပြီဖြစ်တဲ့အကြောင်းနိုင်ငံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းမောင်ကပြောပြပါတယ်။
ကျွန်တော်တို့ပြီးရတဲ့ဆေးရင်းနဲ့ရတာတော့ဒါအားလုံးစုပေါင်း9ယောက်ပေါ့နော်။9ယောက်ထင်းမှာ9ယောက်ထင်းမှာဆေးနစ်အောက်ကလေးတွေပဲဖြစ်တာများတယ်။လက္ခဏာတွေကတော့သူတို့ဒီဖြားတဲ့ကလေးတွေကိုကျွန်တော်ကိုယ်တိုင်နေကြည့်တယ်။နေကြည့်တဲ့အခါမှာပထမအဆုံးကတော့သူတို့ကိုပူလာတယ်ပေါ့နော်။ကိုပူလာပြီးပြီဆိုရင်အဲ့ဒီဟိုရက်မထားဘဲနဲ့ပေါ့နော်။အဲ့ဒီပူရနေလာဤဖဲတုံးလာတဲ့သူတို့ကနကဒီနခေါင်းနဲ့တွေ့ရရှိတယ်။တွေ့ရယူပြီးပြီဆိုရင်သူတို့တစ်ခုလုံးကိုက်ခဲပြီးတော့မှအဲ့လိုမျိုးဖြားတယ်။ဟိုပြီးတော့ချောင်းဆူးလာတယ်။ချောင်းဆူးပြီးတော့မှချောင်းဆူးလို့ဆိုတဲ့အသက်ရှူကျက်လာတာပေါ့နော်။အဲ့လိုမျိုးအနေထားခံစားရတယ်လို့ကျွန်တော်ကိုအဲ့လိုပြောပြပါတယ်ဗျ။အခုဆုံးသွားတဲ့ကလေးတွေကတော်တော်များများကဒီလာတာမိသားအွေလေးတွေဖြစ်တဲ့ခါကျတော့သူတို့ကဒီအသက်ရှူလမ်းကြောင်းထဲမှာလုံးဝအသက်ရှူမဝတော့တဲ့အခါမှာဒီမှာပဲအသက်ဆုံးတယ်ဆိုတဲ့ဒီတီဖုန်းသွားတဲ့ကလေးတွေရဲ့မိဘတွေကိုကျွန်တော်မေးမြန်းတဲ့အခါသူတို့ကဒီလိုပြောပြပါတယ်ဗျာ
။ကျေးရွာမှာတော့ဆေးဝါးမပြည့်စုံတဲ့ဆေးပေးကန်းတွေရှိတယ်လို့ဆေးဝါးမလုံလောက်တဲ့အကြောင်းကိုလည်းပြောပြပါတယ်
။ဟုတ်ကဲ့မနေ့ကဆိုရင်ဒီအရန်တော်လေးဖြစ်တဲ့ဒီဆိုင်ရေးပေါ်ကကျေးရွာကိုကျွန်တော်ကိုတိုင်ရောက်ပါတယ်ဗျာ
။
ရောက်တဲ့အခါမှာကျွန်တော်ကိုတိုင်သွားကြည့်တဲ့အချိန်မှာဒီအိမ်တိုင်းကတော့ဟိုကျမတိုင်မှာကျမလာဆိုတော့တေရမရအလိုပဲကြံနေပြအားလုံးကတော်တော်များများကရခိုင်လူဦးရေကျေးရွာမှာရှိတဲ့လူဦးရေရဲ့တဝက်ကျဆော်တော့ကတော့ဖျားနေကြတာကိုကျွန်တော်တွေ့ရတဲ့ပြီးတော့ဒီလူနင်းနေပါပါသွားနိုင်လာနေဆိုရင်ကျွန်တော်တို့အဲရွာထဲမှာယာယီစေခန်းကိုဖွင့်ထားတယ်ဗျအဲ့ဒီမှာတရားကူတာပြီးတော့မှလုံးဝဟိုအလိုမျိုးပေါ့နော်စေခန်းကိုမလာနိုင်တဲ့လူတွေကြတော့ဆရာဝန်ကြီးဓမ္မယုံတန်းရဲ့အနေနဲ့သူတို့ကအိမ်တရားရောက်တော့ကူပေးတာရှိတယ်ဗျ
ကျေးရွာမှာတော့ဆေးဝါးမပြည့်စုံတဲ့ဆေးပေးကန်းတွေရှိတယ်လို့ဆေးဝါးမလုံလောက်တဲ့အကြောင်းကိုလည်းပြောပြပါရစေ။ပြီးခဲ့တဲ့ဆယ်ရက်ကျော်ကတော့ကလေးတွေတည်ဆုံးမှုတွေဖြစ်တာကြောင့်ကျန်းမာရေးဝန်ထမ်းတွေကဖြားနာသူတွေကိုသွေးဖောက်ပြီးနေပြည်တော်ကတခဲကမ်းမှာစစ်ထားပေမဲ့သွေးအခြေအခြေတွေကိုတော့မသိရသေးဘူးလို့ဆိုပါရစေ။ဒါပေမဲ့နှစ်စဉ်နှစ်တိုင်းကလေးတွေတည်ဆုံးမှုတွေဖြစ်နေပေမဲ့သူတို့နာဂဒေသကကျေးရွာတွေမှာကျန်းမာရေးစောင့်ရှောက်မှုတွေအတွက်ကြိုတင်ကာဝယ်မှုတွေလုပ်တာမရှိသေးဘူးလို့လည်းသူကဆိုပါရစေ။
ကိုနေတိုင်းဒီလိုရည်ရည်ဒီဖြစ်ခါမှာဖြစ်တယ်ကြောက်သူတို့ကတော့ဒီဘယ်လိုပြောမလဲရာတီအလိုက်ဖြစ်တဲ့တုတ်ကွဲတို့ပဲသူတို့ဒီလိုပဲအရင်နေ့တွေကတော့အဲ့လိုပဲပြောပါတယ်ဟုတ်ကဲ့ပြီးခဲ့တဲ့နေ့မှာကတော့အဓိကတော့ဒီတကားကိုင်ကမှာတကားဖက်မှာပေါ့နော်ဖြစ်တဲ့အတွက်ကြောင့်ဒီတကားချေးရွာဖက်မှာကျတော့ကလေးတွေအဲ့လိုမျိုးပဲ၃ရောက်၄ရောက်အဲ့လိုမျိုးဆုံးလာတယ်တော့ရှိဖြစ်ဘူးကျွန်တော်မျိုးနေမှာတော့ကျွန်တော်မြင်တွေ့ရတလို့ဆိုရင်ဒီလိုမျိုးတူတီကောက်မှုလောက်ဆောင်လာတယ်ကတော့မရှိဘူးလို့ပဲပြောလို့ရနေတယ်။ဟောမင်းတွေ့ရတာမရှိတဲ့အကြောင်းကျွန်တော်မရှိဘူးလို့ပဲပြောလို့ပါတယ
်။ယောဂလက္ခဏာတွေကတော့ကိုယ်ပူချောင်းဆိုးနှာခေါင်းသွေးမျိုးအသက်ရှူကျက်ခြင်းဝေဒနာတွေခံစားနေရတယ်လို့တချို့ကတော့ဝမ်းပြက်ဝမ်းလျှောတာတွေပါဖြစ်နေတယ်လို့ဆိုပါရယ်။ဖြားနာသူတွေကတော့ကလေးတွေသာမကလူကြီးအရွယ်တွေကအိမ်တိုင်းစိတ်နီးပါကျားနာနေကြတယ်လို့လည်းပြောပြပါရယ်အခုခါမှာတော့နိုင်ယွန်းပြေုံကကျမကြီးဝန်ထမ်းတွေလာရောက်ဖို့အတွက်အကူအညီတောင်းခံခဲ့တယ်လို့လိုအပ်တဲ့စေဝါမပြည့်စုံမှုတွေတော့ရှိနေသေးတယ်ဆိုပြီးပြောပြခဲ့ပါရယ်ရှင်